Welcome to the Voice of America in Burmese.
Mingla ba shin. VOA American Tan ye 2016 khu ni December la 8 ye cha da bari ni nyat ni 6 nai kwe ga ni 9 nai thi season 2 go American Ji Rang Su myo ro Washington DC ga ni tai yai thol lwin pe ni ba bi. Line to meter 16 ne 25 ro ga ni phan yu na sin nai ma le shin.ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်ခင်ထိုက်ပါအမေရိကန်သမ္မတအိုဘားမားရဲ့တန့်စင်တဲ့စွန့်အင်အစီအစဉ်ကိုအပြင်းထန်ဆန့်ကျင်သူတဦးကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီရဲ့အကြီးအကဲအဖြစ်ရွေးကောက်ခံသမ္မတထရန့်ကရွေးချယ်လိုက်ပါတယ်အီရန်နိုင်ငံမိုဆူးမြို့ကစစ်ရုံးတစ်ခုပေါ်မှာတော့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကပြစ်မှတ်ထားတိုက်ခိုက်ခံရပါတယ်ရခိုင်ချမ်းပေးကော်မတီဥက္ကဋ္ဌကုလအတွင်းမှုချုပ်ကိုဖီအာနန်နဲ့အင်ဒိုနီးရှားသမ္မတတို့ဒီကနေ့ရခိုင်ရေးဆွေးနွေးကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်အခုညနေခင်းသတင်းဆောင်မတွေထဲမှာဆိုရင်တော့ရွေးကောက်ခံအမေရိကန်သမ္မတကသူ့ရဲ့နိုင်ငံခြားရေးရာမူဝါဒနဲ့ပတ်သက်လို့အခုလိုပြောတာကိုအရင်ဆုံးကြားရမှာပ
ါ Racing to topple foreign and you understand this foreignregimes that we know nothing about.
ကိုဘာမှမသိပဲနိုင်ငံခြားအစိုးရတွေကိုဖြုတ်ချဖို့ပြိုင်နေမဲ့အစားအကြမ်းဖက်မူဝါဒနဲ့အကြမ်းဖက်အဖွဲ့တွေကိုတိုက်ဖြတ်ဖို့ပြောသွားတဲ့အကြောင်းအပြည့်အစုံနှာစင်ကြရမှာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းစစ်တပ်ကနေမြေရှင်းလင်းတဲ့အချိန်မှာမွန်ကိုမြို့နယ်ရဲစခန်းကပြတ်ဆုံးခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေရဲ့အလောင်းတွေပြန်တွေ့ခဲ့တယ်လို့ရဲရရှိသူကတီးပြပါတယ်အခုလိုမျိုးပေါ်အထိထုတ်စစ်ဆင်လာတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုရှမ်းပြည်နယ်လွှတ်တော်ကနေအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်လိုက်တဲ့အပေါ်မှာတုံ့ပြန်ချက်တွေကိုလည်းနှာစင်ကြရမှာပါဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမှတ်သင်ကြီးထိုင်တဲ့ကိုရနိုင်တို့ကြီးညာပါမယ်ရှင
်အမေရိကန်သမ္မတဘရက်ကိုဘားမားရဲ့ဆွမ်းတန့်စင်တဲ့ဆွမ်းရင်အစီအစဉ်ကိုအပြင်းအထန်ဆန့်ကျင်သူတဦးကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီအကြီးအကဲဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကရွေးချယ်ပါတယ်သမ္မတအိုဘားမားရဲ့တန့်စင်တဲ့စွန့်ရင်အစီအစဉ်ကတော့အမေရိကန်ပြည်ထောင်စုအတွင်းကဓာအပေးစက်ယုံတွေရဲ့ကာဗွန်ထုတ်လွှင့်မှုကိုလျှော့ချပြီးရာသီဥတုပြောင်းလဲမှုကိုအရေးယူလှုပ်ဆောင်မယ့်အစီအစဉ်ဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီအကြီးအကဲဖြစ်ထရန့်ရေးချယ်လိုက်တဲ့အိုကလာဟိုမာရှိနေတဲ့စကော့ကသမ္မတအိုဘားမားရဲ့တန့်စင်တဲ့စွန့်ရင်စီမံကိန်းကိုပြီးခဲ့တဲ့ဇန်နဝါရီလကတရားစွဲခဲ့တဲ့ပြည်내ပေါင်းစုံကအရာရှိ28ဦးတို့ထဲကတဦးဖြစ်ပါတယ်။သမ္မတအိုဘားမားရဲ့တန့်စင်တဲ့စွန့်ရင်စီမံကိန်းကတရားဥပဒေကြောင့်အရာပြန်လည်သုံးသပ်နေတာကြောင့်ဆိုင်းငံ့ထားရပြီးနောက်ဆုံးမှာတော့တရားရုံးချုပ်ကအဆုံးအဖြတ်ပေးရမယ်လို့အများကမှန်းဆထားပါတယ်။လက်ရှိမှာတရားရုံးချုပ်တရားသူကြီး၈ဦးကတစ်ဖက်၄ဦးစီဖြစ်နေပြီးရွေးကောက်ခံသမ္မတထရန့်ကလစ်လတ်နေရကိုအစတို့ခန့်အပ်လိုက်ပြီးရင်တော့တစ်ဖက်က၅ဦးနဲ့အသာစီးရသွားမှာဖြစ်ပါတယ်။တရားရုံးချုပ်တရားသူကြီးလစ်လတ်နေရအတွက်တော့ရွေးကောက်ခံသမ္မတထရန့်ကမကြေညာရသေးပါဘူး။ရွေးကောက်ခံသမ္မတထရန့်ကအစိုးရအဖွဲ့ဝင်တွေကိုဆက်လက်ရွေးချယ်နေရမှာတော့အရေးပါတဲ့နိုင်ငံခြားရေးဝန်ကြီးနေရအတွက်စဉ်းစားနေတဲ့အထက်မှာ Exxon Mobil ရဲ့အမှုဆောင်အရာရှိချုပ် Rex Tillerson လည်းပါဝင်လာပါတယ်။အသက်64နှစ်အရွယ် Mr. Tillerson ကအုပ်ချုပ်မှုဆိုင်ရာအတွေ့အကြုံမရှိပေမဲ့ရုရှားသမ္မတပူတင်အပါအဝင်တခြားကမ္ဘာခေါင်းဆောင်တွေနဲ့ရင်းနှီးသူဖြစ်ပါတယ်။လာမယ့်သတင်းပတ်ထဲမှာတော့နိုင်ငံခြားရေးဝန်ကြီးနေရကြေညာဖို့ရှိတယ်လို့လည်း Mr. Trump ကပြောဆိုထားပါတယ်ရှင်
။ Syria နိုင်ငံမြောက်ပိုင်းအလက်ပိုမြို့ကို Syria စစ်တပ်ကပြန်လည်သိမ်းယူနိုင်ခဲ့တာဟာမဟာဗျူဟာမြောက်အရေးပါတဲ့အောင်ပွဲဖြစ်တယ်လို့ပြန်လည်သိမ်းယူရေးဆိုင်ရာ Syria ဝန်ကြီး Ali Haider ကဒမတ်စကတ်မြို့မှာဗုဒ္ဓဟူးနေ့ကပြောသွားပါတယ်။မကြခင်ကပဲလက်ဘိုမျိုးကိုတည်ယူနိုင်ခဲ့တဲ့စီးရီးယားစစ်တပ်ရဲ့အောင်ပွဲဟာနိုင်ငံရေးနဲ့စစ်ရေးမှာကြီးမားတဲ့တက်ရောက်မှုကြီးတွေဖြစ်လာစေနိုင်တယ်လို့စီးရီးယားဆိုင်ရာတရုတ်ထူးကိုယ်စားလှယ်ရှီရှောင်ရန်နဲ့တွေ့ဆုံပြီးသတင်းတောက်တွေနဲ့တွေ့ဆုံမှာဝန်ကြီးဟိုက်ဒါကပြောသွားတာဖြစ်ပါတယ်စီးရီးယားသဘုံတွေကိုပခုံးထမ်းလင်းပြစ်ဒုံးလက်နက်တွေ Facebook ဝင်ပြုမဲ့ကာကွယ်ရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုအမေရိကန်အောက်လွှတ်တော်မှာပြီးခဲ့တဲ့သတင်းဘက်ကအတည်ပြုခဲ့တဲ့သတင်းနဲ့ပတ်သက်လို့သတင်းတော်တွေကမေးမြန်းခဲ့တာမှာတော့ဝန်ကြီးဟိုက်ဒါကအဲ့ဒီဥပဒေကြမ်းကြောင့်စီးရီးယားအစိုးရရဲ့လုပ်ငန်းတွေကိုထိခိုက်စရာဘာမှမရှိဘူးလို့ပြန်ဖြေသွားပါတယ်။အလက်ပိုမျိုးရှိကြံတပုံထိန်းချုပ်ရာနေရာတွေရဲ့80ရာခိုင်နှုန်းကျော်ကိုစီးရီးယားစစ်တပ်ကပြန်လည်ထိန်းချုပ်ထားနိုင်ခဲ့ပြီးတဲ့နောက်မှာဝန်ကြီးဟိုက်ဒါကအခုလိုအမှတ်ချက်ပြီးပြောခဲ့တာပါ။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတိုက်ပွဲတွေကြောင့်အလက်ပိုမျိုးရှိကြံကနေအစိုးရထိန်းချုပ်ရာမျိုးရဲ့အနောက်ဘက်ခြမ်းကိုထွက်ပြေးလာသူအရသာ3000ကျော်ရှိခဲ့ပါတယ်ခင်ဗျာ။
အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအစ္စလာမစ်အစွန်းရောက် IS အဖွဲ့ကိုချေမှုန့်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကအီရန်နိုင်ငံမိုဆူးမြို့ကစစ်ရုံတစ်ခုကိုရည်ရွယ်ပြီးမနေ့ဗုဒ္ဓဟူးနေ့ကတိုက်ခိုက်ခဲ့ပါတယ်။စစ်ရုံအဆောက်အုံတွေကနေ IS တိုက်ခိုက်ရေးသမားတွေကအီရန်တပ်ဖွဲ့တွေကိုတိုက်ခိုက်တာကနေကာကွယ်ပေးဖို့အတွက်အခုလိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ အဲဆလမ်ဆေယုံဝင်အတွင်းကနေ IS တပ်ဖွဲ့တွေကဆက်တနတ်တွေလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်နေတာကြောင့်ချက်ချင်းအကူအညီပေးဖို့အီရတ်တပ်ဖွဲ့တွေကတောင်းဆိုခဲ့တာလို့ညွန်ပေါင်းတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးသူအရေအတွက်ကိုတော့မသိရသေးပါဘူး။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကဆေယုံကိုညွှန်ကြားရေးနဲ့ထိန်းချုပ်ရေးဌာနချုပ်အဖြစ်အသုံးပြုနေတယ်လို့လည်းညွန်ပေါင်းတပ်ဖွဲ့ကပြောပါတယ်။အီရတ်တပ်ဖွဲ့တွေကို IS တိုက်ခိုက်ရေးသမားတွေကပစ်ခတ်နေတဲ့နေရာကိုပဲတီးတန့်ပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာပါလို့လည်းညွန်ပေါင်းအဖွဲ့ကပြောဆိုထားပါတယ်ရှင်
။ပါကစ္စတန်နိုင်ငံမြောက်ပိုင်းချစ်ထရောမြို့ကနေအစ္စလာမဘတ်မြို့ကိုပြန်တန်းတဲ့ခီးတဲ့တင်လင်းဒဇင်ပြတ်ကျသွားခဲ့တာကြောင့်လေပေါ်မှာပါတဲ့ခီးတဲ့48ယောက်စလုံးသေဆုံးသွားခဲ့ပါတယ်။ပါကစ္စတန်ဆူရပိုင်းပါကစ္စတန်နိုင်ငံတကာလေကြောင်းလိုင်း PIA ကလေကြောင်းခီးစဉ်အမှတ်661ဟာဝေးလာပြီးတောင်ထူထက်တဲ့ဒေသကဟဗလီယန်မြို့နားမှာပြတ်ကျပြီးတော့မီးလောင်သွားခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေနဲ့ခရိုင်ရဲတပ်ဖွဲ့ကပြောပါတယ်။ ADR 42အမျိုးအစားပန်းကားနှလုံးတက်ခီးစဲတင်လေရင်ပေါ်မှာခီးစဲ42ယောက်နဲ့လေရင်အမှုရန်5ယောက်တို့ပါဝင်ပြီးတော့လေရင်ပြတ်ကျသွားတဲ့အထဲမှာပါသွားတဲ့သူတွေရဲ့ရုပ်အလောင်းအလုံးကိုပြန်ပြီးတော့တွေ့ရှိခဲ့ပါတယ်။ Radar ကနေလေရင်ပျောက်မသွားခင်မှာလေရင်မှုကအင်ဂျင်တစ်လုံးရပ်သွားတဲ့ဆိုတာကိုလေကြောင်းထိန်းချုပ်ရေးစခန်းကိုအကြောင်းကြားခဲ့တယ်လို့ PIA လေကြောင်းလိုင်းဥက္ကဋ္ဌအဇမ်ဆန်ဂါကပြောပါတယ်။လင်းပြကြတဲ့အကြောင်းကိုသိနိုင်ဖို့စုံစမ်းစစ်ဆေးမှုတွေကိုစတင်လုပ်ဆောင်နေပြီလို့လည်းသူကပြောပါတယ်။တည်ဆုံသွားတဲ့သူတွေရဲ့ရုပ်အလောင်းတော်များများဟာစိုးစိုးဝါးဝါးမီးလောင်ကျွမ်းသွားတာကြောင့်မိသားစုတွေကိုအလောင်းပြန်မပေးခင်မှာသူတို့ဘသူဘဝတွေဆိုတာကိုသိနိုင်ဖို့အတွက် DNA စစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့ပြောပါတယ်။အဲဒီလောင်းတွေကိုပြန်လည်တည်ဆောင်နိုင်ဖို့အတွက်တော့ပါကစ္စတန်စစ်တပ်နဲ့ရဟယင်တွေကကူညီပေးနေတယ်လို့လည်းပါကစ္စတန်စစ်တပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ခင်ဗျာ။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာပိုင်းစီစဉ်ရဲ့ခြားသာပရိနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်မြန်မာအစိုးရရဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီယာနန်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့အင်ဒိုနီးရှားနိုင်ငံဘာလီမြို့မှာတွေ့ဆုံပြီးရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးပါတယ်ရခိုင်ပြည်နယ်တွင်ကပြည်ပခါတွေကိုအေးအေးယူဖြည့်ရှင်းရင်းနဲ့အင်ဒိုနီးရှားနိုင်ငံဘက်ကစိုးရိမ်မှုတွေကိုသမ္မတဝီဒိုဒိုကဆွေးနွေးခဲ့တယ်လို့လည်းသမ္မတနန်းတော်ကထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်ရခိုင်ပြည်နယ်တွင်ကမွတ်စလင်ရိုဟင်ဂျာတွေရဲ့လိုအပ်ချက်တွေနောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေကိုရခိုင်ကြံပေးကော်မတီဥက္ကဋ္ဌကိုဖီယာနန်နဲ့ဆွေးနွေးခဲ့တယ်လို့တွဲဆောင်ပွဲအပြီးသတင်းထောက်တွေကိုသမ္မတဝီဒိုဒိုကပြောဆိုခဲ့ပါတယ်။ဒါ့အပြင်အကူအညီတွေချက်ချင်းပေးနိုင်အောင်အစဉ်အဆက်ရှိနေဖို့လဲအစိုးရအဖွဲ့ကညွှန်ကြားထားတဲ့အကြောင်းသမ္မတကပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဘက်ကကန့်လန့်ထားတဲ့အကူအညီတွေဟာရခိုင်လူမှုအတိုင်းအဝိုင်းနှစ်ဖက်ကြားမျှတတဲ့အကူအညီတွေဖြစ်ရင်ပူးပေါင်းဆောင်ရွက်မယ်လို့မြန်မာဘက်ကတုံ့ပြန်ထားပါတယ်။ကုလထွေးမှုကျော်ဟောင်းကိုဖီအန်နန်ကအင်ဒိုနီးရှားနိုင်ငံဘာလီမှာနှစ်ရက်တာကျင်းပနေတဲ့ဒီမိုကရေစီဖိုရမ်ကိုတက်ရောက်နေတာဖြစ်ပြီးဒီစည်းဝေးပွဲပြင်ပမှာအင်ဒိုနီးရှားသမ္မတနဲ့တွေ့ဆုံတာဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်ဒေါဒေသတွင်အစိုးရနဲ့ဂျားဆောက်စခန်းတွေတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်၉ဦးကြာဆုံးလက်နက်အများအပြားပျောက်ဆုံးခဲ့ရမှုနောက်ပိုင်းမြန်မာအစိုးရဘက်ကဒေသတွင်းနေမြေရှင်းလင်းရေးဆောင်ရွက်နေတာပါ။ဒီအချိန်နေမှာဒေသခံတွေအပေါ်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲပြောဆိုချက်တွေအပေါ်မှာနိုင်ငံတကာကစိုးရိမ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးလည်းမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရခိုင်အရေးဆွေးနွေးပါတယ်။ရခိုင်ပြည်နယ်တွင်အစိုးရဘက်ကလုံခြုံရေးကိစ္စဆောင်ရွက်တာမှာလူနည်းစုမွတ်စလင်တွေအပါအဝင်ဒေသတွင်းလူမှုအတိုင်းအဝိုင်းတစ်ခုလုံးအပေါ်လေးစားသမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေမရှိအောင်ဆောင်ရွက်ဖို့မျှော်လင့်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။
ဒေါ်လာသန်းနဲ့ချီတဲ့အဂိလိုက်ဆောင်မှုရှုပ်တော်ပုံတွေရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတပါကွန်ဟေကိုရာထူးကနေဖယ်ရှားဖို့အတွက်တောင်ကိုရီးယားလွှတ်တော်အမတ်တွေကအယုံကြည်မရှိအဆိုတင်သွင်းလိုက်ကြပါပြီ။တောင်ကိုရီးယားလွှတ်တော်အမတ်300လုံးတက်ရောက်တဲ့ဒီကနေ့ကြာသပတေးနေ့လွှတ်တော်အစည်းအဝေးအတွက်မှာဒီအဆိုကိုတင်သွင်းခဲ့တာဖြစ်ပါတယ်။လွှတ်တော်အမတ်တွေအနေနဲ့ဒီအဆိုကို24နာရီကနေ82နာရီကြာမဲပေးဆုံးဖြတ်သွားမှာဖြစ်ပါတယ်။ဒါကြောင့်လွှတ်တော်ပုံမှန်အစည်းအဝေးရဲ့နောက်ဆုံးရက်ဖြစ်တဲ့မနေ့ဖြန်တောက်ကြနေမှာတရားဝင်မဲပေးတာတွေကိုစတင်မှာဖြစ်ပါတယ်။လေလံမှုကျိုးပန်းတာအပါအဝင်တရားစွဲချက်တွေတခြားစွဲချက်တွေနဲ့ ဆွဲခံထားတဲ့သမရရဲ့လူယုံ choice song စီနဲ့ပတ်သက်ပြီးတော့သမရပခါအကြီးကျယ်ဝေဖန်ခံရတာဖြစ်ပါတယ် choice song စီဟာတောင်ကိုရီးယားနိုင်ငံကအကြီးဆုံးစီးပွားရေးလုပ်ငန်းတွေကိုသူ့ရဲ့ foundation တစ်ခုကိုဒေါ်လာသန်းနဲ့ချီပြီးတော့ငွေတွေအတင်းကျပ်လူကိုင်းခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်အဲ့ဒီငွေတွေတဲကတချို့ကိုသူ့ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီတွေနဲ့သူ့ရဲ့မိတ်ဆွေတွေကို contract ပေးဖို့အတွက်အသုံးချခဲ့တယ်လို့လည်းစွပ်စွဲခံရတာဖြစ်ပါတယ်သမနာပတ်ကတော့သူ့မအနေနဲ့အဲ့ဒီရံပုံငွေတွေကိုသူ့ရဲ့ကိုဂျိုးအတွက်ဘယ်တုန်းကမှအသုံးမချခဲ့သလိုသူနီးနားမှာရှိနေတဲ့သူတွေရဲ့တရားမဝင်လုပ်ရတွေကိုလည်းသတိမထားမိဘူးလို့လည်းပြောပါတယ်တကယ်လို့သမရာကိုအယုံကြည်မရှိတဲ့အဆိုကိုအတည်ပြုခဲ့မယ်ဆိုရင်တော့တောင်ကိုရီးယားနိုင်ငံရဲ့ဖွဲ့စည်းပုံခုံရုံးအနေနဲ့သမရာကိုယာတုကနေဖယ်ရှားတင်မတင်ဆိုတာကို6လအတွင်းဆုံးဖြတ်မှာဖြစ်ပါတယ်တကယ်လို့ဖယ်ရှားခဲ့မယ်ဆိုတော့သူမဟာတောင်ကိုရီးယားနိုင်ငံတမိုင်းမှာပထမဆုံးယာတုကနေဖယ်ရှားခံရတဲ့ရွေးကောက်ခံသမရာဖြစ်မှာဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံအာချေခရိုင်မှာဗုဒ္ဓဦးနေကအင်အားပြင်းငလင်လှုပ်ခဲ့ပြီးနောက်အပြက်စည်းပုံတွေကြားပိတ်မိနေသူတွေကိုကူညီကယ်ဆယ်လှုပ်သားတွေဒီကနေ့ဆက်ပြီးရှာဖွေနေကြပါတယ်ငလင်ကြောက်ထိခိုက်ဒဏ်ရာရသူတွေအိုးအိမ်ဆုံးရှုံးခဲ့သူတွေကိုလည်းဒေသဆိုင်ရာတာဝန်ရှိသူတွေကစေကူတာပေးနေပြီးတခြားလိုအပ်တဲ့အကူအညီတွေကိုလည်းပေးနေပါဗျ။ပြင်အား 6.5 ရှိတဲ့ငလင်ကြောက်လူ100လောက်သေဆုံးခဲ့ရတယ်လို့600ကျော်ထိခိုက်ဒဏ်ရာရပါတယ်။ဗုဒ္ဓဦးနဲ့အစောပိုင်းကဆူမတရာကျွန်းမြောက်ဖက်ဆွန်မှာဒီငလင်လှုပ်ခတ်ခဲ့တာဖြစ်ပြီးငလင်တန်းအဆိုးဆုံးခံခဲ့ရတဲ့ပီတာဂျာယာခရိုင်မှာအဆောက်အုံတွေဒါဇင်နဲ့ချီပြိုကျပျက်စီးခဲ့ပါတယ်။ပလီတွေနဲ့ယာယီခလုံးရေးစခန်းတွေမှာလူတွေထောင်နဲ့ချီညအိတ်ခုနာခဲ့ရတယ်လို့အမိုးကာမရှိအပြင်မှာဒီအတိုင်းနေကြရသူတွေလည်းရှိနေပါတယ
်ဒုတိယကမ္ဘာစစ်အတွင်းအမေရိကန်ပလဲစစ်ကံကိုဂျပန်လာရောက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်85နှစ်ပြည့်အထိမ်းအမှတ်အဖြစ်ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့ဒုတိယကမ္ဘာစစ်အောက်မေ့ဘွယ်နေရာမှာဗုဒ္ဓဦးနေကအထိမ်းအမှတ်အခမ်းအနားကျင်းပခဲ့ပါတယ်ရွေးကောက်ခံဒုသမရမိုက်ပန်စ်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းနဲ့ဒုတိယကမ္ဘာစစ်ကစစ်ပြန်စစ်မှုထမ်းဟောင်း30လောက်ဒီခန်းနာကိုတက်ရောက်ကြပါတယ်အသက်တရာဝန်းကျင်ရှိနေပြီဖြစ်တဲ့စစ်မှုထမ်းဟောင်းကြီးတွေကပလဲစိတ်ကံတိုက်ခိုက်ခံရခြင်းသူတို့မှတ်မိသမျှအခြေအနေတွေကိုပြန်ပြောင်းပြောကြသလိုတိုက်ခိုက်ခံရမှုအတွင်သေဆုံးသူတွေအတွက်ဝန်ထမ်းစကားပြောတာလွမ်းသူပန်းငွေချတာတွေလည်းလုပ်ခဲ့ကြပါတယ်ခင်ဗျာ
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုရန်နိုင်တို့ကြေညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးကြီးတက်စခန်း Fort Bragg ကလူထုစုဝေဖန်မှာသူ့ကိုထောက်ခံတဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းပြောရင်းကာကွယ်ရေးဝန်ကြီးအဖြစ်သူကအဆိုပြုရွေးချယ်လိုက်သူကိုလည်းမိတ်ဆက်ပေးလိုက်ပါတယ်အမေရိကန်ကနေတခြားနိုင်ငံတွေမှာဝင်ရောက်ဆွတ်ဖက်နေတာတွေနဲ့ထိမနိုင်သိမရဖြစ်နေတဲ့အပြတ်တန်တရားကိုအဆုံးသတ်ဖို့လဲဒေါ်နယ်ထရမ့်ကဆော်ဩလိုက်ပါတယ်ဒါဟာကမ္ဘာရေးရာမှာဝင်ရောက်မဆွတ်ဖက်ရေးမှုနဲ့ချင့်ကပ်ဖို့ပြောနေတာပဲလို့တချို့နိုင်ငံရေးအကက်ခတ်တွေကသုံးသပ်နေကြပါတယ်ဒါပေမဲ့ဒေါ်နယ်ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒဟာဝေခွဲလို့မရတာတွေစုစည်းထားတာမဟုတ်ခဲ့ဘူးဆိုရင်ဆက်လုပ်စရာတွေအများကြီးရှိနေတဲ့အကြောင်း VOA သတင်းတောက်မုဆုဒ်ဖာဘီယာကသတင်းပေးပို့ထားပါတယ်ဒေါက်ခင်ဆိုးဝင်းကပြောပြမှာပါရှင
်ကောင်းပါပြီရှင်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲအပြီးနိုင်ငံတွင်းအောင်နိုင်ရေးခီးစဉ်တွေဇက်တိုက်ထွက်နေပြီးသူ့မဲဆွယ်စည်းရုံးစဉ်ဇောင်းပေပြောဆိုခဲ့တဲ့အချက်နှစ်ချက်ကိုထပ်လောင်းပြောဆိုနေပါတယ်
Racing to topple foreign and you understand this foreign regimes that we know nothing about that we shouldn't be involved with
ကျွန်တော်တို့ဘာမှမသိနေနဲ့ဘာဝင်ပတ်သက်ဖို့မသိနဲ့နိုင်ငံသားကအစိုးရတွေကိုဖြုတ်ချဖို့ပြိုင်နေကြတာတွေကိုရတန်းကရဲရအောင်ပါဒါတွေလုံးမဲ့အစားအကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့ IS အကြမ်းဖက်အဖွဲ့ကိုဖြိုခွဲပစ်ဖို့အာရုံစိုက်ကြရမှဖြစ်မှာပါကျွန်တော်တို့လုပ်ကြမှာပ
ါဒေါ်နယ်ထရမ့်ကသူကာကွယ်ရေးဝန်ကြီးအဖြစ်စိတ်ကြိုက်ရွေးထားတဲ့အငိမ့်စားဗိုလ်ချုပ်ကြီး James Mattis ကိုကြဲကြဲလောင်လောင်သူ့ကိုချီးကျူးထောက်ခံနေကြတဲ့ပြည်သက်နဲ့မိတ်ဆက်ပေးလိုက်ပါတယ်။သူ့ရဲ့မဲဆွေစီယုံရေးဂရုတစ်ခုဖြစ်တဲ့ရိုးရွင်းနေတဲ့ American စစ်တပ်ကိုပြန်လည်ထူထောင်မယ်လို့ထပ်ပြီးအာမခံလိုက်ပါတယ်။သူ့မဲဆွေတုန်းကနေတိုးမဟာမိတ်တွေဟာအချောင်ရေးသာခိုနေကြတယ်လို့ခါခါသီးသီးအပြစ်တင်ခဲ့ပေမဲ့လို့အောင်ပွဲခံနေတဲ့ Donald Trump ကအခုလိုလေးသံလျှော့လိုက်ပါတယ်
။ Allies, we won't forget it.We want to strengthen.
ကျွန်တော်တို့မေ့မထားပါဘူး။ကျွန်တော်တို့ရဲ့မိတ်ဆွေပေါင်းတွေနဲ့ဆက်ဆံရေးကိုပိုပြီးခိုင်မြဲအောင်လုပ်ဖို့ဆန္ဒရှိပါတယ်။မိတ်ဆွေတိတ်တွေကိုလည်းထိတွေ့ဆက်ဆံသွားမှာပါ
။ American ကနေတခြားနိုင်ငံတွေကို ဝင်ရောက်ဆွတ်ဖက်နေတာတွေနဲ့ထိမ့်မနိုင်သိမ့်မရဖြစ်နေတဲ့အပြည့်အတန်းရာအဆုံးသတ်ဖို့ကိုလေဒေါ်နယ်ထရမ့်ကဂရိပေးခဲ့တာဟာကမ္ဘာရေးရာမှာဝင်ရောက်မဆွတ်ဖက်ရေးမှုနဲ့ချင်းကပ်ဖို့ပြောဆိုနေတာပဲလို့တချို့နိုင်ငံရေးအကြက်ခတ်တွေကရှုမြင်နေကြပါတယ်။ Brookings နိုင်ငံရေးသုတေသနဌာနကနိုင်ငံသားရေးမူဝါဒကျွမ်းကျင်သူ Michael O'Hanlon ကတော့ဒီလိုရှုမြင်သုံးသပ်တာဟာအလွန်အမင်းသိမ့်ကြုံပြောသလိုဖြစ်နေတယ်လို့ဆိုပါတယ်။
Well, I think it's region by region. So, for example, Trump has said he wants to destroy ISIS. Obama ပြောရင်ဒေသတစ်ခုချင်းစီလိုက်ဆိုပါစို့
Trump က ISIS အကြမ်းဖက်အဖွဲ့ကိုနှိမ်နှင်းကျင်တယ်လို့ပြောထားပါတယ်။ကျွန်တော်မြင်ကတော့ဒါကဝင်ရောက်မဆွတ်ဖက်ရေးမှုတိတ်မဟုတ်တော့ဘူးလို့ပြောရမှာပါ
။ Democratic Party သမ္မတလောင်း Hillary Clinton ဟာအီရတ်နဲ့လစ်ဗျားမှာအမေရိကန်ကစစ်ရေးရောက်ဆက်ဖက်တာကိုထောက်ခံခဲ့တာနဲ့ပတ်သက်ပြီး Donald Trump ကမဲဆွယ်စည်းရုံးရေးကာလတလျှောက်လုံးထက်ခါတလေလေတိုက်ခိုက်ပြောဆိုခဲ့ပါတယ်။အဲ့ဒီဆက်ဖက်ခဲ့တဲ့မူဝါဒတွေကြောင့်ဒေသတွေမတည်ငြိမ်မှုနဲ့အကြမ်းဖက်ဝါဒပြန့်ပွားခဲ့တာဆိုပြီးအပြစ်တင်ခဲ့တာပါ။ Donald Trump ကစစ်ရေးအရဝင်ရောက်ဆက်ဖက်ထားတဲ့IS အကြမ်းဖက်သမားတွေကိုအကန့်အသတ်နဲ့လေကြောင်းကတိုက်ခိုက်တာကိုပိုပြီးလိုလားတာဖြစ်တယ်လို့ Michael O'Hanlon ကဆိုပါတယ်။
In other words, it may rely more on specific strikes, destroying certain targets.
တမျိုးပြောရင်တော့ American တပ်ဖွဲ့တွေမြေပြင်တပ်ပွဲတွေမှာပါတာကိုကန့်သတ်ဖို့တည်ကြတဲ့ပြစ်မှတ်တွေကိုဖျက်ဆီးဖို့တည်ကြတဲ့တိုက်ခိုက်မှုတွေလုပ်ဖို့အတွက်အားထားရအောင်ပို့ပြီးတော့လုပ်ချင်တာဖြစ်ကောင်းဖြစ်နိုင်ပါတယ
်။ Donald Trump က NATO အဖွဲ့ကြီးနဲ့ထဲထဲဝင်ဝင်အတွေ့အကြုံရှိတဲ့ဗိုလ်ချုပ်ကြီး James Mattis ကိုကာကွယ်ရေးဝန်ကြီးအဖြစ်ရွေးချယ်လိုက်တာဟာနိုင်ငံသားရေးမူဝါဒခေါင်းဆောင်တွေနဲ့မဟာမိတ်တွေကိုစိတ်ချလက်ချဖြစ်အောင်အရေးလက္ခဏာပြသလိုက်တာပါပဲလို့ Michael O'Hanlon ကသုံးသပ်ပါတယ
်။ In the one month since he's been elected,He has tempered his previous disdain.
ယူကခါပြီးတလအတွင်းမှာပဲသူ့အရင်ကမဟာမိတ်တွေတော်များများကိုမထင်မဲ့မြင်ပြောခဲ့တာတွေကိုထပ်ပြောနေတယ်လို့သူ့ရဲ့အမှားစကားတိုင်းလူလူကိုပို့ပြီးတော့ပုံမလင်းလင်းသတိထားပြောနေတာတွေ့ရပါတယ်။အထူးသဖြင့်ဗိုလ်ချုပ်ကြီး James Mattis ကိုကာကွယ်ဝင်ကြီးဖြစ်ယူလိုက်တာပါ
။ဒါပေမဲ့ Donald Trump ကသမရကျန်းသစ္စာကျင်းဆိုးဖို့နှစ်လကျော်ပဲလိုတော့တဲ့အချိန်မှာသူ့ရဲ့တစွတ်ထိုးအမြင်တွေနဲ့အကြီးတန်းယာရုနေရာတွေအတွက်လူတွေရွေးချယ်နေပါတယ်။ဒါကြောင့်သူ့ရဲ့နိုင်ငံသားရေးမူဝါဒဟာဆက်ပြီးလှုပ်เสียတွေးเสียရီအများကြီးကြံ့နေပါသေးတယ်လို့ကျွမ်းကျင်သူတွေကသုံးသပ်နေကြကြောင်းပါရှင်
။ဒေါက်ခင်ဆိုးဝင်းပြောပြခဲ့တာပါရှင်။ရှမ်းပြည်မြောက်ပိုင်းကအခြေအနေတွေကိုမထုတ်လွှင့်ခဲ့မှာအခုတော့စနေနေ့ညဓာတ်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်။ဒေါက်ခင်ဆိုးဝင်းများရှင်။ရင်ကျောသိဆုံမှုတွေနဲ့နေ့စဉ်ဆိုသလိုရုပ်ကံလှုပ်ရှားနေရတဲ့ရင်းမျိုးမျိုးကြီးမှာအများပြည်သူစီးနှင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်မောင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းရင်စည်းကမ်းတွေမလိုက်နိုင်ုံနဲ့မကပါဘူးရင်စည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရန်ရန်အဟစ်ငေါငန်းရန်စတာတွေလှုပ်နေကြတဲ့အပြင်မင်းမယ်စရိုက်ဆန်းဆန်းဒုတ်တပြက်ဓာတ်တပြက်ကိုထိလက်ရောက်စော်ကားတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုအဖြစ်တွေကနေရင်ကျေးတိမ်မွေလာအောင်ဘလို့ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်တွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ်1-332-3255ကိုဖြစ်စီတို့တင်ကြောင်းကြားထားနိုင်ကြပါတယ်ရှင
်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုရှမ်းပြည်နယ်မြောက်ပိုင်းကစီရင်နဲ့စီဘေးဒုက္ခသည်တွေအရေးတွေကိုကြည်ကြရအောင်ပါဒီဇင်ဘာလဆန်းပိုင်းကမြောက်ပိုင်းမဟာမိတ်တွေရဲ့ထိုးစစ်ကြောင့်မုံခိုးမြို့ရဲစခန်းကရဲအရာရှိတဦးအပါအဝင်ရဲတပ်ဖွဲ့ဝင်12ဦးသေဆုံးခဲ့တယ်လို့ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်ရဲဝင်တန်းမိသားစုတဦးအပါအဝင်အရသား2ဦးလည်းသေဆုံးသွားခဲ့ပါတယ်။တပ်မတော်ဘက်ကထိခိုက်သေဆုံးမှုအတိအကျကိုတော့ထုတ်ပြန်ထားတာမျိုးမရှိသေးပါဘူး။တပ်မတော်ကနေဒေသတွင်းနယ်မြေရှင်းလင်းရေးတွေလုပ်ပြီးတိုက်ပွဲတွေငြိမ်သက်သွားပေမဲ့စစ်ဘေးရှောင်တွေကတော့နေရပြန်နိုင်ခြင်းမရှိသေးတဲ့အကြောင်းအခြေအနေအသေးစိတ်ကို VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်ရှေးမြောင်ဒေသမုံကိုမြို့နယ်ကိုမြမတပ်မတော်ကနေပြန်လည်ထိန်းချုပ်လာနိုင်လို့နေမြေရှင်းလင်းရေးလှုပ်ဆောင်ရမှာတိုက်ပွဲကာလအတွင်းမုံကိုရဲစခန်းကရဲတပ်ဖွဲ့ဝင်တွေရဲ့အလောင်းကိုတွေ့ရှိရတယ်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအိမ်မြစ်က VUA ကိုခုလိုပြောပါတယ
်ကျွန်တော်ကတော့သိတာတော့ဒီတပ်ဖွဲ့ဝင်အရာရှိ2ဦးအရှားရှင်14ဦး16ဦးရှိတယ်အသက်အချင်းရကတော့4ဦးကျန်ရတယ်12ဦးကတော့ဆုံးပြေဆုံးကုန်တယ်ကြောက်ဆုံးတာကတော့အလောင်းတွေ့ပါကြီးကပေအလုံးပေါင်းစုစုပေါင်း12ဦးပေပါတယ်တပ်ဖွဲ့ဝင်က
မွန်ဂိုမျိုးနဲ့ရဲစခန်းကစုစုပေါင်းရဲသားဖွဲ့ဝင်9ဦးကြဆုံးကြောင်းအသက်ရှင်လျက်ပြန်တွေ့သူ4ဦးနဲ့ပျောက်ဆုံးဆဲ3ဦးရှိနေတယ်လို့အစိုးရကနေအတည်ပြုထုတ်ပြန်ထားပါတယ်ဒါပေမဲ့ဒီကနေ့ထပ်မံတွေ့ရှိချက်အရတော့ပျောက်ဆုံးသူ3ဦးရဲ့ရုပ်လောင်းကိုပြန်လည်တွေ့ရှိပြီဖြစ်လို့တေဆုံးသူ12ဦးရှိတယ်လို့သူရဲမှူးအင်းမြစ်ကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့တုန်းကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့လို့ခေါ်တဲ့ကချင်ဖွဲ့ KIA တန်းပလောင်တပ်ဖွဲ့ TNL နဲ့ကိုကတပ် MNDAA ပူးပေါင်းဖွဲ့တို့ကအင်အားသုံးပြီးတော့မွန်ဂိုကိုတိုက်ခိုက်လာခဲ့တဲ့တုန်းကကြဆုံသွားတာဖြစ်ပြီးကြဆုံရဲသားဖွဲ့ဝင်တွေအတွက်လိုအပ်တဲ့ထောက်ပံ့မှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့မူဆယ်ခရိုင်အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကပြောပါတယ်။
တိုင်ခွင့်ကလာမှာအသက်ခံတိုင်ခွင့်ကြောင့်ကြဆုံသူတို့တပ်ဖွဲ့မှာသူတို့ရဲ့ဝန်ထမ်းအနေနဲ့ခံစားမှုရှိပါတယ်။သူတို့ဒီရဲကြုံနဲ့ဒီဘေးရတော့အားအရတော့သူတို့ဆက်လက်စီမံဆောင်ရွက်မှာပေါ့။ဒီမှာရှိတဲ့ခရင်ရဲတပ်ဖွဲ့မှာလိုတဲ့ထောက်ပံ့မှုတွေလုပ်ပေးမှာပေါ့။ရှမ်းပြည်နယ်စိုးရွားဖွဲ့တွေကလည်းထောက်ပံ့တာတွေလည်းရှိလာပါတယ်။
လက်ရှိမူဆယ်ခရိုင်မွန်ဂိုဒေတာတွင်းမှာတိုက်ပွဲတွေညင်သက်နေတယ်လို့တမတော်ကလည်းနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ဦးစုံမင်းကပြောပါရယ်ပြီးခဲ့တဲ့တွင်ဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေတာတွင်းကချင်လွတ်လပ်ရေးတမတော် KIA တန်းပလောင်မျိုးရာလူမျိုးရေးတမတော် TNL ရခိုင်တမတော် AA မြန်မာမျိုးရာများဒီမိုကရက်တစ်မဟာမိတ်တမတော် MNDAA ကိုကဖွဲ့စားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြန်မာတမတော်တို့အကြမ်းမှာတရုတ်မြန်မာနယ်စပ်မူဆယ်ဂျူကုတ်ပန်ဆိုင်မွန်ဂိုဒေတာတွင်းတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့တာပါတိုက်ပွဲတွေကြောင့်တောင်းနေချီတဲ့ဒေတာခံတွေကလည်းစစ်ဘေးလွတ်ရာတရုတ်နိုင်ငံထဲကိုထွက်ပြေးသိမ်းရှောင်နေရပါတယ်။မွန်ဂိုဒေတာကိုဒီဇင်ဘာလ4ရက်နေ့ကစပြီးတော့မြန်မာတပ်မတော်ကနေထိန်းချုပ်ထားနိုင်ပြီဆိုပေမဲ့စစ်ဘေးရှောင်နေနေရပြန်နိုင်ခြင်းမရှိသေးပါဘူး။ဒီအချိန်လေးကိုမွန်ဂိုဖောင်းဆန်တိုက်ခတ်တော်ရဆရာတော်ဦးစင်ဟန်လကအခုလိုပြောပါတယ်
။သူတို့နေနေရှင်းလင်းလုပ်နေတယ်။အဲ3ရက်နေနေရှင်းလင်းလုပ်ပြီးတော့မှအကြောင်းပြန်ခင်းနေလို့အမျိုးပြောပါလိမ့်မယ်။အလုံးဝပြီအခုတမတ်တန်ငင်တော့တမတ်တန်လည်းမကြတော့ပြန်လို့ရပြီနဲ့အိမ်သားပြန်ချင်ပြီဆိုမှဒါပြောနေကြတာတတိုင်းဒီလုံးအချိန်ကြီးအဖြစ်ဆက်ရစီမလုပ်နိုင်ကြည့်တော့ဆက်ဖြစ်မှာပဲဗျကျွန်တော်တို့လည်းအဆိုးရင်နေကြအခုကတမတော်အခုနိုင်နိုင်ပြလာပြီဆိုတာနဲ့ဘင်းချက်ပြောင်းငက်ပြောင်းဘယ်ရောက်သွားမှလည်းမသိဘူးအချိန်မရရဆက်ဖြစ်နိုင်တယ်ကအဲ့လိုမျိုးတွေ
တိုက်ပွဲတွင်းနေအိမ်တွေဖျားချောင်းတွေပြက်စီးမှုတွေရှိခဲ့သလိုဒေသခံတွေအများပြားထိခိုက်မှုရှိတယ်လို့လည်းဒေသခံရွာသားတွေကပြောပါတယ်မွန်ဂိုတိုက်ပွဲတွင်မြမတပ်မတော်ဘက်ကရောမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဘက်ကပါထိခိုက်ကြဆုံးမှုတွေများပြားနေပေမဲ့အတည်ပြုထုတ်ပြန်တာမျိုးတော့မသိရှိရသေးပါဘူး။ဒီတိုက်ပွဲတွင်မွန်ဂိုရဲစခန်းကအဖွဲ့ဝင်16ဦးနဲ့ကအရာရှိပါဝင်9ဦးကြဆုံးကြောင်းအသက်ရှင်ရပြန်လည်တွေ့ရှိသူ4ဦးပျောက်ဆုံးသူ3ဦးရှိနေတယ်လို့ရဲဝန်ဆိုင်ရဲ့စနီးနဲ့အယတာတူကလည်းတိုက်ခိုက်မှုတွင်မှတေဆုံးသွားတယ်လို့နိုင်ငံတော်အတိုင်းပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကနေဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ကုန်းအိမ်ပြောပြသွားတာပါရှင်အခုလိုရှမ်းပြည်မြောက်ပိုင်းမှာစီရေးပြင်းထန်နေတဲ့အချိန်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ရှမ်းပြည်နယ်လွှတ်တော်ကတတ်မှတ်လိုက်တာဟာလက်ရှိဖော်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးကိုထိခိုက်နိုင်တယ်လို့တနိုင်ငံလုံးအပြစ်ရရေးလုပ်ငန်းစဉ်ကိုလည်းအနှောက်အယှက်ဖြစ်စေနိုင်တယ်လို့ပြည်ပရောက်တိုင်းရင်းသားအဖွဲ့တွေကပြောပါတယ်တပြည်လုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးလိုချင်တဲ့ဆိုရင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရအနေနဲ့တိုင်းရင်းသားဒေသတွေမှာတပ်မတော်ဘက်ကထုတ်စစ်ဆင်မှုတွေကိုဟန့်တားပေးဖို့လိုတယ်လို့လည်းတိုက်ထွန်းထားတဲ့အကြောင်းကိုတော့မဆုမောကစူးစီးတင်ပြထားပါတယ်ရှင်
။တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဖွဲ့ပေါင်းစည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာအစိုးရတပ်မတော်တို့ကြားလေကြောင်းတွေနဲ့ပါထိုးစစ်ဆင်တိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းပြည်နယ်လွှတ်တော်ကမနေ့ဗုဒ္ဓဖူးနေ့တုန်းကအဲ့ဒီတိုင်းရင်းသားမဟာမိတ်အဖွဲ့တွေကတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ KIA, MMDAA, TLLA အဖွဲ့တွေကိုအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ကြောင်းမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်လွှတ်တော်တွင်အမတ်နေရာအများစုနေရာယူထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်ကအဆိုတင်သွင်းပြီးတော့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ကထောက်ခံဆွေးနွေးခဲ့တဲ့အကြောင်းရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညံက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။တက်မတော်သားလွှတ်တော်ကိုယ်စားလှယ်2ဦးကထောက်ခံဆွေးနွေးရတယ်ဒီနေ့ပတ်သက်ပြီးတော့အဲ့ဒီအပြင်ကျွန်တော်တို့ USCB ကကိုယ်စားလှယ်4ဦးကလည်းအဲ့အဆိုကိုထောက်ခံဆွေးနွေးရပါတယ်။ပြီးတော့ NLD လွှတ်တော်ကိုယ်စားလှယ်2ဦးကဒါကိုကန့်ကွက်ဆွေးနွေးရတာပါပဲ။ဒီနေ့ပိုင်းကျတော့ကျွန်တော်တို့နယ်လုံးဝင်ကြီးပေါ့ပုံမှုစုံမှုအောင်ကနေပြီးတော့မှအစိုးရကိုယ်စားလှယ်တာကိုဒီမှာထောက်ပြပြောမှာဆွေးနွေးတာပါလေလက်နက်ကိုင်၃ခွက်ရတယ်လို့ရှိရင်အဲဒီလိုလုပ်ရက်ကအစမ်းဖက်လက္ခဏာမျိုးပေါ်တယ်ထောက်ခံဆွေးနွေးတဲ့သဘောမျိုးပေါ့အစိုးရပိုင်းမှာလည
်းအခုလိုရှမ်းပြည်နယ်လွှတ်တော်ကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကိုအစမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်လိုက်တဲ့အပေါ်ငြိမ်းချမ်းရေးကိုအထောက်အကူပြုမှာမဟုတ်တယ်လို့လက်ရှိတိဆောက်နေတဲ့ယုံကြည်မှုကိုလည်းပြတ်ပြားစေနိုင်တယ်လို့အရက်ဖက်လူမှုအဖွဲ့အစည်း150ကျော်ကလည်းတခဲနဲ့ကန့်ကွက်စာအိတ်ဖွင့်ပေးပို့လိုက်ကြပါတယ်အမေရိကန်ပြည်ထောင်စု Washington DC အခြေစိုက် Kachin Alliance ကချင်မဟာမိတ်အဖွဲ့ကကိုကမ်ဆန်ကလည်းအခုလိုတိုင်းရင်းသားလက်နက်က ိုက်ဖွဲ့တွေကိုပြည်နယ်လွှတ်တော်ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်လိုက်တဲ့အပေါ်ရှုံချပြီးဒါဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအနှောက်အယှက်ဖြစ်စေတဲ့လုပ်ရပ်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်။ကျွန်တော်အခုဒီမိုကရေစီဆိုပေမဲ့ကျွန်တော်ရဲ့ဒီမိုကရေစီကပြောင်းပြန်ဒီမိုကရေစီပေါ့နော်အထက်ကနေအောက်ကိုဆင်းတဲ့ဒီမိုကရေစီဖြစ်နေသေးတယ်။အဲ့လိုဆိုတော့ပြည်နယ်လွှတ်တော်နဲ့လှုပ်တဲ့ဟာကပြည်ထောင်စုကိုတည့်ရောက်မယ်လို့ကတော့အများကြီးကတော့ကျွန်တော်မယူဆဘူး။ဒါပေမဲ့ကျွန်တော်ထင်ကတော့တနက်တချို့ဒီအရင်ကတော့ USDP လက်ချံပေါ့နော်။ကြံ့ခိုင်ဖွံ့ဖြိုးရေးလက်ချံတွေကနေပြီးတော့လှုပ်တဲ့အရာပဲလို့ဒီကတိုက်ခိုက်ဖျက်ဆီးမှုဆိုတာဒီမူဇေကိုပဲကျွန်တော်မပြောပါနဲ့။အရင်2017ခုနှစ်ကနေပြီးတော့နိုင်ငံရေးရွေချက်ရှိရှိဖျက်ဆီးရတာဘာတူလဲဆိုတာကျွန်တော်အကုန်လုံးအမှန်ကျွန်တော်ပြန်ဖော်ပြတင်ပါတယ်အဲ့ဒါအကုန်လုံးဖော်ပြမှာတကယ်ရာဇမှုစစ်ရာဇမှုမြောက်တဲ့ဟာတွေဘယ်သူလုပ်ခဲ့လဲအဲ့ဒါအကုန်လုံးအရေးယူပါ
ပြည်တွင်းငြိမ်းချမ်းရေးကိုဦးဆောင်ပြီးတော့ဖော်ဆောင်နေတဲ့အမျိုးသားပြန်လည်သွင်းမြက်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်ဘက်ကတော့တရားမျိုးလုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးအတွက်အပြစ်ရက်လက်မှတ်မထိုးထားရသေးတဲ့လက်နက်ကိုင်ဖွဲ့တွေအတွက်လမ်းဖွင့်ပေးထားတယ်လို့ဆိုနေချိန်မှာပဲအခုလိုမျိုးပြည်နယ်လွှတ်တော်ဘက်ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်လိုက်တဲ့လုပ်ရက်ဟာစိုးရိမ်စရာကောင်းတဲ့လုပ်ရက်ဖြစ်တယ်လို့လည်းအမေရိကန်ပြည်ထောင်စုကရင်Organization USA ကရင်အဖွဲ့အကြံပေးကော်မတီအဖွဲ့ဝင် Daily 2ကလည်းပြောပါတယ
်ကပ်ကွေရှုပ်ရှားဖို့ရှိတယ်เนาะအဲ့ဒါပြောမယ်အောင်စားစုကြည်ကလူတို့ရဲ့အစိုးရပေါ့နော်လူတို့ရွေးချယ်တာပြီးတော့အဲ့လိုမျိုးအရင်တော့ပြောတာကတော့ဘယ်လိုပြောမလဲ NCA မထိုးတဲ့လူအေးစစ်စစ်ပြန်ဆွေးနွေးပြီးတော့သူတို့လည်းပါဝင်ပါတယ်မှုရှိအောင်သူတို့အကောင်းဆုံးကြိုးစားမယ်အခုပြန်ကြည့်မယ်ဆိုလို့ရှိရင်ပြောနေလို့อ่ะလုံးဝမကြိုက်ဘူးပေါ့နော်ဒီလိုမဲ့ဆက်လုပ်မယ်ဆိုလို့ရှိရင်အဲ့ဒီခုနသုံးဖက်ဒါမကဘူးပြောမယ်နောက်ပိုင်းဆိုလို့ရှိရင်များလာမဲ့အခြေအနေရှိတာပေါ့နော်ဒီအနောက်ရှေ့ရှိမဲ့လာလာရှိတာပေါ့နော်အဲ့လိုမျိုး
ပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့တုန်းကလည်းနေပြည်တော်ပြည်သူ့လွှတ်တော်အစည်းအဝေးမှာအခုစည်ရေးပြိပခါမှာပါဝင်နေတဲ့တိုင်းရင်းသားအဖွဲ့လေးဘွဲ့ဟာအရသာပြည်သူတွေနဲ့အစိုးရအခြေခံအဆောက်အဦတွေကိုထိခိုက်ပျက်စီးစေတာကြောင့်အကြမ်းဖက်အဖွဲ့အဖြစ်လွှတ်တော်ကသတ်မှတ်သင့်ပြီလို့ယူဆကြောင်းပြည်သူ့လွှတ်တော်မှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကဆွေးနွေးခဲ့တယ်လို့ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကလည်းထောက်ပြဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်းပြည်သူ့လွှတ်တော်တွင်မှာကန့်ကွက်မဲ244မဲထောက်ခံမဲ141မဲကြားနေမဲ9မဲနဲ့ကန့်ကွက်မဲကများတဲ့အတွက်အတည်ပြုနိုင်ခြင်းမရှိဘဲမှတ်တမ်းသာတင်နိုင်ခဲ့ပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ကျမတို့ရဲ့ VOE အစီအစဉ်တွေကို Internet စာမျက်နှာမှာ Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်။ Website လိပ်စာကတော့ barmis.voenews.com ဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညနေဘက် VOE အစီအစဉ်တွေမကြခင်ဆုံးသက်ပါတော့မရှင်။အစီအစဉ်ဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ကတလှည့်ပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဘရက်ကိုဘာမားရဲ့တန့်စင်တဲ့စွမ်းရည်အစီအစဉ်ကိုအပြင်းအထန်ဆန့်ကျင်သူတဦးကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီအကြီးအကဲအဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကရွေးချယ်လိုက်ပါတယ်။သမ္မတဥဘာမားရဲ့တန့်စင်တဲ့စွမ်းရည်အစီအစဉ်ကတော့အမေရိကန်ပြည်ထောင်စုအတွင်းကဓာတ်အပိဆက်ယုံတွေရဲ့ကာဗွန်ထုတ်လွှတ်မှုကိုလျှော့ချပြီးရာသီဥတုပြောင်းလဲမှုကိုအရေးယူလှုံ့ဆော်မဲ့အစီအစဉ်ဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီအကြီးအကဲဖြင့်ထွန့်ရွေးချယ်လိုက်တဲ့အိုကလာဟိုမားရှိနေဂျိုစကော့ကသမ္မတဥပမာရဲ့တန့်စင်တဲ့စွမ်းအင်စီမံကိန်းကိုပြီးခဲ့တဲ့ဇန်နဝါရီလကတရားစွဲခဲ့တဲ့ပြည်내ပေါင်းစုံကအရာရှိ28ဦးထဲကတဦးဖြစ်ပါတယ်ရှင်။မြန်မာအစိုးရရဲ့ရခိုင်ရေးအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့အင်ဒိုနီးရှားနိုင်ငံဘာလီမြို့မှာဒီကနေ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးပါတယ်။ရခိုင်ပြည်နယ်ရင်းကပြည်ပခါတွေကိုအေးအေးယူဖြည့်ရှင်ရင်းနဲ့အင်ဒိုနီးရှားနိုင်ငံဘက်ကစိုးရိမ်မှုတွေကိုသမ္မတဝီဒိုဒိုကဆွေးနွေးခဲ့တယ်လို့သမ္မတနန်းတော်ကထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ရခိုင်ပြည်နယ်တွင်းကမွတ်စလင်ရိုဟင်ဂျာတွေရဲ့လိုအပ်ချက်တွေနောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေကိုရခိုင်ကြံပေးကော်မတီဥက္ကဋ္ဌကိုဖီအာနန်းနဲ့ဆွေးနွေးခဲ့တယ်လို့တွဲဆောင်ပွဲအပြီးမှာသတင်းထောက်တွေကိုလည်းပြောဆိုခဲ့ပါတယ်။ဒေါ်လာတန်းနဲ့ချီတဲ့အဂတိလိုက်စားမှုအရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကိုတောင်ကိုရီးယားလွှတ်တော်အမတ်တွေကအယုံအကြည်မရှိအဆိုတင်သွင်းလိုက်ပါတယ်။တောင်ကိုရီးယားလွှတ်တော်အမတ်300စလုံးတက်ရောက်ခဲ့တဲ့ဒီကနေ့ခြားသာပြည်နယ်လွှတ်တော်အစည်းအဝေးအတွင်မှာဒီအဆိုကိုတင်သွင်းခဲ့တာဖြစ်ပါတယ်။လွှတ်တော်အမတ်တွေအနေနဲ့ဒီအဆိုကို24နာရီကနေ82နာရီကြားမဲပေးဆုံးဖြတ်သွားရမှာဖြစ်ပါတယ်ရှင်။
ကြာသပတေးနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်ချုပ်ကိုမတ်သိမ့်လီထိုက်ကြေညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com မှာနားဆင်နိုင်ကြပါတယ်ရှင်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ VOA သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.